ကိုကန်ဒေတာတိုက်ပွဲတွေကြောင့်တရုတ်ပြည်ဘက်ကိုထွက်ပြေးနေကြရသူတွေမှာစားနပ်ရိက္ခာကအစနေရေးထိုင်ရေးအဆုံအခက်အခဲမျိုးမျိုးနဲ့ရင်ဆိုင်နေကြရပါတယ်။ပြည်တွင်းစစ်ဆောင်ကြသူတွေကတော့မြန်မာအစိုးရအကူအညီနဲ့ဌာနေတွေကိုပြန်နေကြပါပြီ။ဒီကနေ့မှပဲသမရဦးသိန်းစိန်ကလည်းပြည်တွင်းစစ်ဆောင်ဒုက္ခသည်ကယ်ဆယ်ရေးစီစဉ်တွေကိုသွားကြည့်ခဲ့ပါတယ်။သတင်းသုံးပတ်ထဲရောက်လာနေပြီဖြစ်တဲ့ကိုကန်စစ်ရေးအခြေအနေဟာဒီနေ့ငြိမ်သက်နေပေမဲ့မြန်မာအစိုးရစစ်တပ်ဘက်ကစစ်ကြောင်းတွေသွာလာမှုကတော့ရှိနေတာပါ။အသေးစိတ်ကိုမတ်တိန်ကီထိုက်ကစုံစမ်းတင်ပြထားပါတယ်ရှင်။
ရှမ်းပြည်မြောက်ပိုင်းကိုကန့်ဒေသတိုက်ပွဲတွေသတင်းသုံးပတ်ထဲကိုရောက်လာချိန်မှာပဲဒီဒေသတွေမှာသွားရောက်လှုပ်လှုပ်ကန်ကြသူတွေဆက်ပြီးတော့ထွက်ပြေးနေကြရဆဲဖြစ်ပါတယ်။ဒီကနေ့မှလည်းကိုကန့်ဒေသဘက်ကရာနဲ့ချီတဲ့လူတွေလားရှိုးမျိုးကယာယီကယ်ဆယ်ရေးစခန်းဖွင့်ထားတဲ့မန်ဆူရှမ်းကျောင်းကိုရောက်လာတယ်လို့လားရှိုးမျိုးကယ်ဆယ်ရေးနဲ့ပြည်လဲနေရာချထားရေးဦးစီးဌာနရဲ့ဒုတိယညွှန်ကြားရေးမှူးဦးစော်သက်ထွန်းကပြောပါတယ်။
မှန်ကားတော့သူကတိုက်ပွဲဖြစ်တော့ဒီမှာလဲအလုတ်ကန်ကမရှိတော့ဘူးလေတချို့ပြောတယ်ကြားတာအားတော့မှကြံခုတ်လို့သမားတွေများတယ်ဟိုဘက်ကတရုတ်သတိတွေဆိုတော့တရုတ်သတိတွေနဲ့တိုက်ပွဲဟိုဘက်ပြန်သွားတော့အလုတ်သမားကနေလည်းမရကြဘူးပြောတယ်မရတော့သူကလည်းအကျဉ်းလာတာပေါ့ပို့ပေးတဲ့ရင်းနှန်းနဲ့
ဟုတ်ကဲ့
တကယ်တော့မရှိပါဘူးအဲ့လည်းနောက်ကန်ဆိုလည်းနောက်ကန်တကယ်လို့တင်ပြတဲ့လူကတအားရှိတဲ့လူတွေကလူသူ့မိရဆိုရင်သူစားကြောစီကားနဲ့ထည့်ပေးတယ်လေ
အော်ဟုတ်ကဲ့ရှင်
နော်ဒီဘက်ရောက်တော့လည်းဒီဘက်ကကျွန်တော်တို့ကလာချိုးမယ်တကဘေးတစ်ခုလို့တဲ့လာချိုးကပို့ပေးတယ်လာကျိုးကလည်းမန္တလေးရတယ်မန္တလေးမှာလည်းသူအားလည်းလို့ပဲသူတို့အခွဲကမန္တလေးရတာတိုင်းကားဝင်နေပြီးတော့သူတို့ဆက်ဆိုင်ရနေရာတွေကိုပြန်ခွဲပြီးပို့ပေးရတယ်ကွာဒီနေ့သမရနဲ့လာတဲ့ဝန်ကြီးတွေဖွဲ့တယ်လေသူတို့လည်းလာလူသွားပြည်တယ်ဒီမှာအသိန်း300သမရအောင်လူသွားတယ
်အခုချိန်ထိလာရှုမြုပ်ကဲစည်ရေးစခန်းကကဲစည်ပြီးဌာနီကိုပြန်ပို့ပေးသူတသောင်းဝန်းကျင်ရှိသွားပြီဖြစ်ပြီးထောက်ပံ့ခြင်းအဖြစ်အစိုးရရဲ့ကဲစည်ရေးနဲ့ပြန်လည်နေရာချထားရေးဝန်ကြီးဌာနကစက်တန်း800ကျော်သုံးဆွဲပြီးဖြစ်တယ်လို့လည်းဦးစော်သက်ထွန်းကပြောပါတယ်ကိုကန့်ဒေတာစစ်ပွဲတွေကြောင့်ထွက်ပြေးကြသူတွေထဲမှာမြန်မာပြည်ရင်းကလာရောက်အလို့လုကန်ကြသူအများစုကလာရှိုးဘက်ကိုထွက်ပြေးကြတယ်လို့ကိုကန့်တိုင်းရင်းသားအများစုကတော့သူတို့မူရင်းနေရတဲ့အနီးမှာရှိတဲ့တရုတ်နယ်စပ်တွေဘက်ကိုထွက်ပြေးကြပါတယ်။တရုတ်မြန်မာနယ်စပ်မှတ်တိုင်125ကစစ်ပြေးဒုက္ခတဲ့စခန်းမှာဒုက္ခတဲ့ထောင်နဲ့ချီရှိတယ်လို့တခြားယူနန်ပြည်နယ်တွေကပုံကုံမိုက်တီဟော်ဆဟော်ဟော်ဝိုက်စတဲ့နေရာတွေမှာလဲဒုက္ခတဲ့တွေပြန့်ကျဲခိုလုံနေကြပြီးစစ်ပြေးဒုက္ခတဲ့ထောင်နဲ့ချီရှိတယ်လို့တရုတ်နယ်စပ်ကဒုက္ခတဲ့အရေးဆောင်ရွက်နေသူအိုက်ယုံကပြောပါတယ
်။များတော့အပြင်သူတို့ကဟာချောင်းနဲ့ရေချောင်းရှိတဲ့နေရာကိုနှီးသက်ပြီးနေတာပေါ့လွယ်တောက်ရေအတွက်လွယ်ကူအောင်ပေါ့တရုတ်ပြည်ကတော့လန်လန်းကူနိုင်တယ်လို့တော့လုပ်ပေးပါတယ်ဒါပေမဲ့များတော့အပြင်တော့ကျွန်တော်တို့ဒီတငယ်ချင်းတွေမိတ်ဆွေတွေရောဒီလူမှာလူကျွန်တော်တို့လည်းဒီဝီချက်ပေါ်မှာကျွန်တော်တို့ဒီတင်ထားတာပေါ့ကျွန်တော်တို့လူတန်းဖို့ပစ္စည်းတွေလိုအပ်တယ်ဆိုတော့တရုတ်ပြည်ကငွေလူတန်းပိုင်ခွင့်သူတို့ကခွင့်မပြုတဲ့အတွက်ကျွန်တော်တို့ကပစ္စည်းအနေနဲ့လက်တင်ခံပါတယ်တရုတ်ပြည်ဘက်ကပြည်တဲ့လူကများတော့အပြင်ကဒီကိုကန်တိုင်းတာပေါ့ဒါပေမဲ့ဟိုမြန်မာတစုတလေရှိတယ်ကျွန်တော်တို့သွားခဲ့တဲ့နေရာမှာတနေရာဆိုရင်မြန်မာဘီတူဘီတာ169ယောက်လောက်ပြီးရှိပါတယ
်တရုတ်နယ်စပ်ဘက်ကိုထွက်ပြေးကြသူကိုကန့်တိုင်းရင်းသားအများစုထဲမှာတော့တက်ကြီးရွယ်ဦးနဲ့ကလေးငယ်တွေအများစုဖြစ်တယ်လို့လည်းအယုံကပြောပါတယ်ဖေဖော်ဝါရီလ9ရက်နေ့ကစတင်ခဲ့တဲ့မြန်မာတပ်မတော်နဲ့ကိုကန့်တိုင်းရင်းသားလက်နက်ကိုင်တို့ကြားတိုက်ပွဲတွေကအခုတော့သတင်းသုံးပတ်ထဲကိုရောက်ရှိလာခဲ့ပြီးစီရင်ချီနေတင်းမာနေစမှုဒီစစ်ဆောင်စစ်ပြေးဒုက္ခတွေတွေဌာနီပြန်နိုင်ရေးအလားအလာကတော့မရှိသေးပါဘူးဒီကနေ့တောက်ကြနေမှာတော့နှစ်ဖက်တို့ပြစ်တာခတ်တာမရှိပေမဲ့မြမအစိုးရတပ်ဘက်ကစစ်ကြောင်းတွေလှုပ်ရှားနေတယ်လို့ကိုကန့်လက်နက်ကိုင်တပ်ဖက်ကပြောပါတယ်၁၉ရက်ကြာမြင့်လာပြီဖြစ်တဲ့ကိုကန့်ဒေတာစစ်စင်ရေးမှာနှစ်ဖက်စီရင်အရာအသာစီးရှားမှုကတော့တိတိတသားမရှိတဲ့အကြောင်းလဲကိုကန့်လက်နက်ကိုင်တပ် MNDAA ရဲ့ပြောခွင့်ရဦးထွန်းမြတ်လင်းကပြောပါတယ
်ကျွန်တော်လုံထံကအဲ့မှာပြီးမှတောင်တောင်ရှိတယ်လမ်းမကြီးဘေးဘက်မှာကျွန်တော်နေလို့မရဘူးကျွန်တော်တောင်းရဟိုးဘက်မှာလုံထားဆိုတာအီရာတစ်ခုပါခင်ဗျတောင်းရဟိုးဘက်အခုကကျွန်တော်တို့သွားတိုက်တာပဲအဲ့နေပဲတို့က husky နဲ့ဇီးနဲ့ကျွန်တော်အဲ့ဆက်စုံကိုသွားတိုက်ပါတယ်ခင်ဗျပြီးတော့လက်နဲ့ဇီးနဲ့ဇီးတယ်တော့ထိုးပေါ့အဲ့လိုဗျအမှန်တကူအတိအကားကပါလဲဆိုတော့တို့ကထိုးစစ်ကိုကျွန်တော်ကခံစစ်ဆိုတော့တို့ကြတဲ့လူကကျွန်တော်တဲ့အများကြီးများပါတယ
်မြန်မာအစိုးရတပ်တွေနဲ့ကိုကန့်လက်နက်ကိုင်တို့ကြားတိုက်ပွဲတွေပြင်းထန်နေတာကတော့ဆက်သွယ်ရေးအရာဗျူဟာကျတဲ့လောက်ကိုင်းတဲ့ကုန်းချက်မျိုးကြား18မိုင်အနီးကဖုံးချွေးရှမ်းဒေသနောက်လောက်ကိုင်းတဲ့ချင်းရွှေဟော်ကြားကလုံထံအနီးအနားစတဲ့ဒေသတွေမှာဖြစ်ကြပါတယ်ဒီဒေသတွေကိုမြန်မာစစ်တပ်ဘက်ကအချင်းချင်းထိုးစစ်ဆင်နေပေမဲ့အခုချိန်ကြီးတော့မထိန်းချုပ်နိုင်သေးပါဘူးရှင်